ဆုံးဝါရှင်တန်ဒီစီမြို့အမေရိကန်တက္ကသိုလ်ကပမောက္ခအမီတာအာချာရာရဲ့2025ဟာမြန်မာနိုင်ငံအတွက်အပြောင်းအလဲဖြစ်မဲ့နှစ်ဖြစ်မလားဆိုတဲ့ခေါင်းစဉ်နဲ့နီကေးအေရှားစာတမ်းမှာဇန်နဝါရီလ9ရက်ကဖော်ပြထားတဲ့ဆောင်းပါးကိုတင်ပြပါမယ်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်စစ်ရေးတိုက်ခိုက်မှုတွေနဲ့လူသားချင်းစာနာမှုအကျက်တဲတွေတေကျပျက်စီးမှုတွေစီးပွားရေးချွတ်ချုံကြမှုတွေဇက်တိုက်ကြုံလာရတာဟာအစိုးရကအစိုးဆုံးမှန်းထားတာဒီတဲ့တောင်ပိုဆိုးနေပါလေအခု2025မှာဒီလိုအခြေအနေကနေပြောင်းလဲလာနိုင်မလားလို့ဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်ခုချိန်မှာတိုင်းရင်းသားအဖွဲ့တွေရဲ့ပြင်းပြန်တဲ့အောင်ပွဲတွေကြောင့်မျှော်လင့်စရာရှိပေမဲ့မြန်မာစစ်တပ်လုံးဝကြဆုံးပြီးတော်လှန်ရေးအဖွဲ့တွေကအစားဆိုးနိုင်မှုမျှော်လင့်တာဟာလည်းအကောင်းမြင်လွန်ရာကျနေပါတယ်မြန်မာစစ်တပ်ဟာမကြုံစဘူးအားနည်းနေပြီးနေဆက်ဒေသတွေကိုလက်လွတ်လိုက်ရပြီးမဲ့လုံးဝကြဆုံးသွားတဲ့အဆင့်တော်မရောက်သေးပါဘူးလို့ဆောင်းပါးရှင်ကဆိုပါတယ်ဒါအပြင်စစ်တပ်နဲ့တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့ချင်းချင်းကြားမှာလည်းမညီညွတ်မှုတွေရှိနေပြီးစစ်တပ်လက်အောက်ကလွတ်မြောက်လာတဲ့နယ်မြေတွေကိုထိန်းချုပ်ဆိုးမိုးဖို့ကြိုးစားရင်းအချင်းချင်းတိုက်ပွဲဖြစ်တာ2024ခုနှစ်အတွင်းမှာအကြိမ်300လောက်ရှိခဲ့ပါတယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲအိနီးစင်းတရုတ်နဲ့ထိုင်းနိုင်ငံတွေဟာမြန်မာနိုင်ငံရေးမှာတန်တမာရေးရာပါဝင်ပတ်သက်နေကြပြီးစစ်ကောင်စီကိုကြားကန်ပေးရရောက်တဲ့လုပ်ရည်တွေလုပ်နေကြပါတယ်တရုတ်နိုင်ငံဟာကချင်နဲ့ရှမ်းမြောင်ဒေသမှာစစ်ကောင်စီပေါ်အသာစီးရနေတဲ့လက်နက်ကိုင်အဖွဲ့တွေကိုအပြည့်အဖို့ဖိအားပေးနေပါတယ်အာဆီယံရဲ့မြန်မာအရေးဆောင်ရွက်ချက်တွေကိုစိတ်မရှိတဲ့ထိုင်းနိုင်ငံကတော့မြန်မာအိန္ဒိယနိုင်ငံတွေနဲ့အာဆီယံနိုင်ငံချုပ်ကိုစုစည်းပြီးစစ်ကောင်စီအဖွဲ့ဝင်ချုပ်ပါဝင်တဲ့အလို့သဘောဆွေးနွေးပွဲတွေကိုအကြိမ်ကြိမ်ကျင်းပခဲ့ပါတယ်။ထိုင်းနိုင်ငံဟာ1980ခုနှစ်တည်းတုန်းကလည်းအလားတူပဲပြည်ရင်းစစ်ဖြစ်နေတဲ့ကမ္ဘောဒီးယားနိုင်ငံမှာငြိမ်းချမ်းရေးသဘောတူညီချက်တွေရအောင်ဆင့်ဆက်ညှိနှိုင်းတဲ့နေရာမှာပါဝင်ဆောင်ရွက်ခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီချိန်ကကမ္ဘောဒီးယားမှာတိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့အလုံးကိုဖိတ်ခေါ်ပြီးဆွေးနွေးခဲ့တာဖြစ်ပေမဲ့အခုမြန်မာနိုင်ငံအတွက်လုပ်တဲ့ဆွေးနွေးပွဲတွေမှာတော့အမျိုးသားညီညွတ်ရေးဆိုရာ NUG ကိုဖိတ်ခေါ်ဆွေးနွေးတာမရှိသေးပါဘူး NUG ကိုထိုင်းနိုင်ငံကဘယ်တော့ဖိတ်ခေါ်လာမလဲဆိုတာရယ်ဖိတ်ခေါ်ဖို့ကရှိသလားဆိုတာလည်းမသိရသေးပါဘူးထိုင်းစစ်တပ်ဟာမြန်မာစစ်တပ်နဲ့အထူးဆက်ဆံရေးတည်ထောင်ထားတာဖြစ်ပါတယ်ထိုင်းနိုင်ငံဟာဘလို့ရွယ်ချက်နဲ့အလွတ်တဘောဆွေးနွေးပွဲတွေလုပ်နေတာဖြစ်ဖြစ်ထိုင်းနိုင်ငံရဲ့မြန်မာအရေးဆောင်ရွက်ချက်တွေဟာအခက်အခဲအမျိုးမျိုးနဲ့ကြုံနေရတဲ့စစ်ကောင်းဆောင်ဆက်လက်ရပ်တည်နိုင်မှုအသက်ဆက်ပေးရာရောက်နေပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်2025ခုနှစ်ဟာမြန်မာနိုင်ငံကစစ်ရေးတိုက်ခိုက်မှုတွေကြက်တန့်သွားအောင်နိုင်ငံရေးရာစစ်ဆက်ညှိနှိုင်းဖြည့်ဆည်းမှုတွေလုပ်နိုင်မလားဒါမှမဟုတ်လုံးဝအစိမ့်စိမ့်ပြိုကွဲသွားမယ့်အခြေအနေဖြစ်လာမလားဆိုတာကိုအဆုံးဖြတ်ပေးမယ့်နှစ်ဖြစ်ပါလိမ့်မယ်လို့ဆောင်းပါးရှင်ကတုံ့သက်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်အခုဆက်လက်ပြီးထိုင်းမြန်မာနယ်စပ်မှာပျောက်ဆုံးသွားတဲ့တရုတ်မင်းသားဝမ်ဆင်းကိုမြန်မာနိုင်ငံမြောက်ပိုင်းမြို့ကနေကယ်တင်နိုင်ခဲ့တဲ့အတွက်တရုတ်နိုင်ငံတန်ယုံကထိုင်းအာဏာပိုင်တွေကိုကျေးဇူးတင်တဲ့အကြောင်းပြောဆိုထားတဲ့ South China Morning Post သတင်းဆောင်မကိုတင်ပြပါမယ်။ဆင်းဆင်းလို့ခေါ်တဲ့တရုတ်မင်းသားဝမ်ဆင်းဟာပြီးခဲ့တဲ့ပတ်ကမြောက်ပိုင်းမြို့တစ်ဖက်ကန်ထိုင်းနိုင်ငံမဲဆောက်မြို့အနီးမှာပျောက်ဆုံးသွားတဲ့နောက်ထိုင်းအာဏာပိုင်တွေကကယ်တင်နိုင်ခဲ့တဲ့အကြောင်းပြည်ရဲအင်္ဂါနေ့ကဗန်ကောက်မြို့တရုတ်တန်ယုံကထုတ်ပြန်နိုင်ခဲ့ပါတယ်။အခုလိုပျောက်ဆုံးနေတဲ့တရုတ်နိုင်ငံသားကိုကယ်တင်နိုင်မှုထိုင်းဆိုရနဲ့တက်ဆိုင်ရာအာဏာပိုင်တွေရဲ့ကြိုးပမ်းမှုအတွက်တရုတ်တန်ယုံကအထူးကျေးဇူးတင်တဲ့အကြောင်းထုတ်ပြန်ထားတာကိုသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။